မရိကန်သမ္မတဂျိုးဘိုင်ဒန်ဆိုရောက်ဖို့အနေနဲ့ကပထမဆုံးပြပကြီးစဉ်ဖြစ်အာရှဒေသမှာရောက်နေတဲ့နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ဟာဒီကနေ့မှလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ
်
မြန်မာနိုင်ငံမှာဒီမိုကရေစီမီဒီယာရုပ်ောက်ပွဲတစ်ခုရဲ့အရလတ်ကိုကြောင်းကြံကြံပြစ်ဖို့စစ်တပ်ကစူးစမ်းနေပါတယ်။ဆန္ဒပြသူတွေကိုရရဲဆက်ဆက်ဖြိုခွဲနေပါတယ်။သူတို့နိုင်ငံရဲ့အနာဂတ်အတွက်သူတို့ကိုယ်တိုင်ပါဝင်ခွင့်ရဖို့ရိုးရိုးလေးတောင်းဆိုသူတွေကိုပြစ်ခတ်နေပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးမျိုးရောမှာရောက်နေတာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားဝန်ကြီးချွန်ဝီယောင်နဲ့ပြည်ဆောင်ဆွေးနွေးချိန်တွင်အဲလိုပြောကြတာပါ။အစဒီတာအပါအဝင်ကမ္ဘာတစ်ဝန်းမှာဒီမိုကရေစီရိုးရိုးချဆင်းလာနေတာကိုဝန်ကြီးဘလင်ကန်ကထောက်ပြပြောဆိုတာမှာမြန်မာနိုင်ငံအခြေအနေကိုအရင်ဆုံးစပြောတာဖြစ်ပါတယ်။အဲဒီနောက်မှာဟောင်ကောင်နဲ့တိုင်ဝမ်မှာဒီအစိုးရကဆက်ဖက်လှုပ်ဆောင်နေတာတွေ၊တိဘက်မှာလူခွင့်ရေးချိုးဖောက်နေတာ၊တောင်တိုးပင်လယ်မှာနိုင်ငံတကာဥပဒေကိုချိုးဖောက်လှုပ်ဆောင်နေတာ၊မြောက်ကိုရီးယားအစိုးရကသူ့လူထုပေါ်ဖိနှိပ်အုပ်ချုပ်နေတာတွေကိုတခုချင်းပြောသွားပါတယ်။အခြေခံခွင့်ရေးနဲ့လူ့လက်ခွင့်တောင်းဆိုသူလူထုနဲ့အတူရပ်တည်ရမှာဖြစ်ပြီးအဲဒီအခွင့်အရေးတွေကိုဖိနှိပ်သူတွေကိုစန့်ကျင်ကြရမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။